မေရိကန်စစ်တပ်အတွင်းလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှုပြဿနာတွေပိုပြီးတော့ဆိုးလာတဲ့အကြောင်းပင်ကွန်စစ်ဌာနချုပ်ရဲ့အစီရင်ခံစာသစ်တစ်စောင်ထွက်ပေါ်လာတဲ့ပတ်သက်ပြီးတော့ဒီပြဿနာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖြေရှင်းမှုယာယီကာဝေးဝင်ကြီးဖက်ထရစ်ရှန်နဟန်ကတိုက်တွန်းတောင်းဆိုလိုက်ပါတယ်ဒီပြဿနာတွေဟာလက်ခံနိုင်စရာမရှိဘူးကျွန်တော်တို့ဟာစီကံတကြလှုပ်ဆောင်နေတာမဟုတ်တလို့ကိုကိုကိုဒါမှမဟုတ်အချင်းချင်းရီမန်းချက်တွေအတိုင်းလှုပ်ဆောင်နေတာလည်းမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေစီကိုဖို့တစ်ခုနေ့ကရေးသားထားတဲ့ပေးပို့ထားတဲ့ဒီယာယီကာကွယ်ရေးဝန်ကြီးရှန်နဟန်ရဲ့အစားထဲမှာဖော်ပြထားတာပါစီရင်ခံစာဟာအမေရိကန်ကြီးတပ်ရေတပ်လေတပ်နဲ့မရိန်းတပ်ဖွဲ့တွေအတွင်းစစ်တမ်းကောက်ယူပြီးတော့တနစ်ကို2ကြိမ်ပုံမှန်ထုတ်ပြန်တာဖြစ်ပြီးနောက်ဆုံးစီရင်ခံစာအတစ်ကတော့2018ခုနှစ်အတွက်ဖြစ်ပါတယ်စစ်တပ်အဲ့ဒီနှစ်အတွက်စစ်တမ်းကောက်ယူမှုအရလိမ်ပိုင်းဆိုင်ရာစော်ကားမှုပေါင်း2500လောက်ရှိခဲ့တယ်လို့ဆိုပါတယ်ဒီအတွက်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကထက်ဆလို့ရှိရင်40ရာခိုင်နှုန်းတိုးလာတာပါအလိုမတူပဲလိမ်ပိုင်းဆိုင်ရာနှောက်ယှက်မှုတွေအရမကျင့်မှုကြိုးပမ်းမှုကင်တွယ်မှုတွေဖြစ်ပွားခဲ့တာဟာ2016ခုနှစ်တွင်14000လောက်ပဲရှိခဲ့ပါတယ်အသက်18နှစ်ကနေပြီးတော့24နှစ်အကြာရှိတဲ့အမေရိကန်စစ်တပ်တွင်းကအမျိုးသမီးတွေဟာလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားနှောက်ယှက်မှုတွေမှာအများဆုံးကြုံခဲ့ရတယ်လို့စစ်တမ်းကောက်ယူချက်တွေအရသိရကြောင်းအမေရိကန်စစ်ဌာနချုပ်ရဲ့အစီခံစာတစ်ထဲမှာဖော်ပြထားပါတယ်။လိမ်မိုင်းဆိုင်ရာစော်ကားခံရမှုအ ਨੇ ဆုံးရှိတာကတော့အမေရိကန်လေတပ်ပါ။၄၀၀ခန့်လုံးပဲရှိပါတယ်။2018ခုနှစ်တွင်အမျိုးသားတွေအနေနဲ့စစ်တပ်တွင်းမှာလိမ်မိုင်းဆိုင်ရာစော်ကားခံရတာဟာ၁၀၀ခန့်လုံးတော့မရှိပါဘူးခင်ဗျာ။